င်္ဂလာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ29ရက်ကြာတာပင်ညနေခင်း VOA စီစဉ်နေကိုမေကင်ပြာစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီနေ့နေ့ကင်းတွေ့စီစဉ်နေကိုတာဝန်ရင်တင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားနိုင်ငံနဲ့တင်းမာနေတဲ့ယူကရိန်းနိုင်ငံလူညွန်ရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးကစစ်သွင်းမော်တွေဆီလို့ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယမန်မှာဆော်ရီဥဆောင်တဲ့စစ်ပွဲအတွင်းအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေကြမ်းကိုအမေရိကန်ထက်လွှတ်တော်ကတည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်တွေနားဆင်ကြမယ်တဲ့မှာတော့အင်းတင်ကျေးရွာမှာအခြေအနေပြောင်းလဲလာတဲ့အကြောင်းနဲ့ပတ်သက်ပြီးတော
့ဟုတ်စစ်ခုနှစ်ဆုံးမပဲလောက်မှာစားပြီးတော့သူတို့ကရခိုင်လေးကိုမငှားတော့ဘူးကျွေးတယ်ကို
အင်းတင်ကျေးရွာအုပ်ချုပ်ရေးမှူးကခုလိုပြောတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်အမေရိကန်သမ္မတထွန်နဲ့ထရမ့်တက်ရောက်ဖို့ပြင်ဆင်နေတဲ့အာဂျင်တီးနားနိုင်ငံမှာကျင်းပမဲ့ G20 ဆက်မှုထိပ်သီးညီလာခံအကြောင်းဖြင့်ထိုင်းမြန်မာနယ်စပ်မှာမေတော်စည်းကမ်းဖွင့်ထားတဲ့ဒေါက်တာဆင်တရာမောင်ကို And Peace Award ဆုချီးမြှင့်လိုက်တဲ့တဲ့စာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရန်သတင်းတွေကိုကိုအောင်လည်းဦးနဲ့မက်စမြတ်မွန်တို့ကကြီးညာပေးပါလိမ့်မယ်ရှင
်။ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးကစစ်သင်္ဘောတွေဆီလို့ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုရဲ့ပန်ချာချက်ကိုတော့ဒီကနေ့ထုတ်ဂျာမန်သတင်းစာဘတ်မှာဖော်ပြလိုက်တာပါ။ဒီနေ့မှာပဲတူဂီသမ္မတရီချစ်တိုင်ရဲ့အာရဝါကလည်းယူကရိန်းနဲ့ရုရှားကြားဂျောင်းဝင်ညှိနှိုင်းပေးဖို့ကမ်းလှမ်းလိုက်ပါတယ်။နိုင်ငံကောင်းဆောင်တွေနဲ့တယ်လီဖုန်းကစကားပြောခဲ့တဲ့အကြောင်းနဲ့အာဂျင်တီးနားနိုင်ငံမှာကျင်းပမဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်အမေရိကန်သမ္မတဒေါ်နယ်ထရန့်တို့နဲ့ဒီကိစ္စကိုဆက်လက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းလဲတူရကီသမ္မတကပြောဆိုခဲ့တာပါထိပ်သီးအစည်းအဝေးအတွင်းရုရှားနဲ့အမေရိကန်သမ္မတနှစ်ဦးစနေနေ့မှာတရားတွေ့ဆုံပြီးနိုင်ငံခြားကိစ္စတွေပြင်ဒေသရင်းကပြည်ပကတွေလက်နက်ပြသင်းကိစ္စတွေကိုဆွေးနွေးသွားဖို့ရှိတဲ့အကြောင်းလဲရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကပြောဆိုထားပါတယ်ခါချီရဲ့ကြားကတဆင့်ယူကရိန်းနိုင်ငံမရီယိုပေါ်စကန်ကိုတွားဖို့ကြိုးစားကြတဲ့ယူကရိန်းတင်မော30နဲ့တင်မောသားတွေကိုတော့အာဇော့ပင်လယ်မှာရုရှားတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာပဲဖမ်းဆီးလိုက်တာဖြစ်ပါတယ်ယူကရိန်းကတော့အတူခွဲဝေအုံပြဖို့သဘောတူထားတဲ့ခါချီရဲ့ကြားကိုရုရှားကရင်းနှီးတင်တင်မောတဆင့်နဲ့ပိတ်ဆို့ခဲ့တဲ့အကြောင်းပြောဆိုထားတာပါရုရှားနိုင်ငံဘက်ကတော့ယူကရိန်းတင်မောတွေဟာရုရှားရဲ့ပိုင်နဲ့တဲ့ဥပဒေမဲ့ဝင်ရောက်လာတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရုရှားသမ္မတပူတင်ကတော့တင်းမာမှုတွေအတွက်ယူကရိန်းသမ္မတအဖို့မနေ့ကပဲပြစ်တင်ပြောဆိုလိုက်ပြီးရှင်းနေရွေးကောက်ပွဲမှာပြန်ရွေးခံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေလဲပြောဆိုခဲ့တာပါယူကရိန်းနိုင်ငံကတော့အဖြစ်ပြက်ပေါ်တုံ့ပြန်တဲ့အနေနဲ့နေဆက်ဒေသတချို့မှာစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ရုရှားပေါ်မဟာမိတ်အနောက်နိုင်ငံတွေကနောက်ထပ်ပိတ်ဆို့တန်ခတ်အရေးယူဖို့တိုက်တွန်းတဲ့ဥရောပနိုင်ငံအရေးတွေလည်းပို့ထုတ်လာပါတယ်ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထုတ်ကိုယ်ဆဲကတ်ဗောကာကလည်းနိုင်ငံတကာရေးကြောင်းစီမံစည်းကမ်းတွေနဲ့ညီဆောင်ခဲ့တဲ့အကြောင်းယူကရိန်းရဲ့ပြောဆိုချက်ကိုယုံကြည်တဲ့အကြောင်းမနေ့ကကပဲဂျာမနီနိုင်ငံဘာလင်မြို့မှာတရင်တော်တွေကိုပြောဆိုထားပါတယ်
။ရှင်မန်နိုင်ငံမှာဆာဒီအစိုးရဥဆောင်တိုက်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်မှထောက်ခံမဲ63မဲ၊ကန့်ကွက်မဲ38မဲနဲ့ပုံထုံးနေတော့ကအတည်ပြုခဲ့ပါတယ်။ဒီမဲခွဲထောက်ခံမှုကိုကြည်ရင်ဖြင့်ဆာဒီအာရေဗျားနိုင်ငံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့အိမ်ပြူတော်ကြားမှာသဘောထားကွဲနေပြီဆိုတာကိုပြသနေပါတယ်။ထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးထိပ်တန်းတာဝန်ရှိသူနှစ်ယောက်ကရေမန်စစ်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုအထက်လွှတ်တော်ကိုတကပိတ်ရှင်းလင်းပြောကြားခဲ့ပေမဲ့ဒီစစ်ပွဲကနေအမေရိကန်ထွက်ဖို့လွှတ်တော်အမတ်တွေဆုံးဖြတ်ခဲ့ကြတာပါ။တူရကီနိုင်ငံကဆာဒီကောင်စစ်ဝင်ရုံးနဲ့မှဆာဒီသတင်းတောက်ဂျမာခရှိုဂျီအသက်ခံခဲ့ရတာနှစ်လနီးပါးရှိလာနေပေမဲ့ဆာဒီအစိုးရနဲ့အမေရိကန်အစိုးရကြားသမိုင်းဝင်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းထားဖို့လိုတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုရောကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပါတိုက်တွန်းခဲ့ပါတယ်။ယေမန်နိုင်ငံကဟူသီသဘုံတွေကိုဆာဒီဥဆောင်ချေမှုန်းနေတဲ့စစ်စင်ရေးမှာအမေရိကန်ကထောက်ခံပံ့ပိုးဖို့လိုတယ်လို့လည်းပြောပါတယ်။အထက်လွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြောကြားပွဲမှာ CIA အကြီးအကဲဂျီနာဟက်စပါ်မပါတဲ့ကိစ္စကိုလည်းဒီမိုကရက်လွှတ်တော်အမတ်တွေရော Republican လွှတ်တော်အမတ်တွေပါအတော်လေးမကြေမနက်ဖြစ်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့သတင်းတောက်ဟာရှိုဂျီကိုတုတ်ကြံဖို့ဆာဒီအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်အမိန့်ပေးခဲ့တာလို့ CIA ကစုံစမ်းမှုတွေအရာသိရှိရကြောင်းထုတ်ပြန်ခဲ့ပါတယ်
။အမေရိကန်ပြည်သူများရှိတဲ့အင်တာနက်ကွန်ရက်တွေကိုဖောက်ထွင်းတိုက်ခိုက်မှုနဲ့ပထမဆုံးအကြိမ်ဖြစ်အီရန်နိုင်ငံသား hackers နှစ်ယောက်ကိုအမေရိကန်တရားရေးဌာနကတရားစွဲဆိုအရေးယူလိုက်ပါတယ်။ဒီသံတမန်အုပ်ချုပ်ရေးနယ်မြေတွေ၊စေယုံတွေ၊စိုးရွားပိုင်းအဖွဲ့အစည်းတွေက ကွန်ပျူတာကွန်ရက်တွေကို ransomware တွေအသုံးပြုဝင်ရောက်ပြီးတချို့လူတွေစီကဒေါ်လာတန်းနဲ့ချီအကြက်ကင်ငွေရင်းခက်မှုတွေအတွက်အရေးယူလိုက်တာပါ။အီရန်နိုင်ငံသားတွေဖြစ်ကြတဲ့ Faramaz Shahi Sabadi နဲ့ Mohammed Mahdi Shah Mansouri ဆိုသူတို့ဟာအမေရိကန်နဲ့ကနေဒါနိုင်ငံတွေကကွန်ပျူတာကွန်ရက်တွေကိုဖောက်ထွင်းဝင်ရောက်ရမှာ Samsung လို့အမည်ပေးထားတဲ့ ransomware တွေကိုအသုံးပြုခဲ့တဲ့အကြောင်းလဲအစိုးရရှင်းလင်းတွေကပြောပါတယ်။စိုက်ဘာလုံခြုံရေးအားနည်းချက်တွေပေါ်ခွင့်ကောင်းယူပြီး2016ဒီဇင်ဘာလကစလို့ဖောက်ထွင်းဝင်ရောက်ခဲ့တာဖြစ်တဲ့အကြောင်းလဲအမေရိကန်ဒုတိယရှင်းနေချုပ် Rod Rosenstein ကပြောဆိုလိုက်ကြပါ။ဖောက်ထွင်းဝင်ရောက်ခဲ့တဲ့ကွန်ပျူတာကွန်ရက်တွေမှာ ransomware တွေထည့်သွင်းပြီးကွန်ပျူတာတွေကချက်လက်တွေကိုခိုးယူစုဆောင်ခဲ့တယ်လို့လုပ်ငန်းတွေဝန်ဆောင်မှုတွေမလုံနိုင်တော့တဲ့အထိလောက်ခဲ့ကြပြီးတက်ခက်ခံရတဲ့အထက်မှာတော့ Georgia ပြည်နဲ့ Atlanta မြို့နဲ့ New Jersey ပြည်နဲ့ New York မြို့တွေကအဓိကနေရာနှစ်ခုလဲပါဝင်တဲ့အကြောင်းပြောဆိုထားတာပါ။အမေရိကန်တရားရေးဌာနကတရားစွဲဆိုအရေးယူလိုက်တဲ့အကြောင်းကြေညာခဲ့ရင်ပဲ hackers တွေကအချက်ကင်လို့ငွေပေးခဲ့ရတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရဲ့အမည်စင်းကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိခဲ့ပါဘူး
။ American ပြည်ထောင်စုမှအခြေချဖို့တရားမဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကယာယီစခန်းတစ်ခုမှာ Trump အစိုးရရဲ့လုပ်ရက်ကြောင့်ဆယ်ကျော်သက်တွေရဲ့လုံခြုံမှုစိုးရိမ်စရာဖြစ်နေတယ်လို့ AP သတင်းဌာနကပို့ထုတ်နေတဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဆယ်ကျော်သက်ကလေးတွေကိုစောင့်ရှောက်နေသူတွေရဲ့နောက်ကျောင်းရှင်းမရှင်း FBI ကလက်ပွေရာနဲ့စစ်ဆေးတာမျိုးမရှိသလိုစိတ်ကျန်းမာရေးဆန်ရဝန်ထမ်းတွေလည်းအင်မတန်နည်းတယ်လို့ AP ကစုံစမ်းဖော်ထုတ်ခဲ့တာပါ။ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနကရုံးတွင်းမှတ်တမ်းတစ်ခုနဲ့AP သတင်းဌာနရဲ့စုံစမ်းမှုအရယာယီစခန်းတွင်လူဦးရေမြန်မြန်ဆန်ဆန်တိုးလာနေတာကစိုးရိမ်စရာပြဿနာတွေဖြစ်စေတယ်လို့ AP ကတွေးရှိခဲ့ပါတယ်။ Texas ပြည်နယ်ကအသေးကဏ္ဍရတဲ့မှဂျူလာရုံကယာယီစခန်းအဖြစ်နဲ့ဖွင့်ခဲ့တာဖြစ်ပေမဲ့အခုအဲ့ဒီစခန်းထဲမှာထားတဲ့ဆယ်ကျော်သက်အရေးအတွက်ဟာ360ကနေ2300ကျော်အထိတိုးလာတယ်လို့ AP ကပြောပါတယ်။ကုန်ကျစရိတ်ကလည်းအစိုးရထုတ်ပြန်ထားတဲ့စရိတ်ထက်အများကြီးတိုးနေပြီး American အခွန်တန်းငွေဒေါ်လာတန်430လောက်ကုန်ကျနိုင်တယ်လို့ဆိုပါတယ်။အရွယ်မရောက်သေးတဲ့ကလေးတွေကိုထိမ့်သိမ်းထားတဲ့အတွက်စိတ်ကျမ်းမာရေးနဲ့လမ်းတွဲရောက်နိုင်တဲ့ဆိုးကျိုးတက်ရောက်မှုတွေရှိတဲ့ဆိုတော့သုတေသနမှတ်တမ်းတွေကိုလည်း ABS စုံစမ်းမှုမှထောက်ပြထားပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တမ်းမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တမ်းမြန်ငယ်ပုဂ္ဂိုလ်တော်ဆက်စုကြည်ရဲ့ချစ်ချစ်ခီးစဉ်ဖြစ်အာရှပစိဖိတ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့နီပေါ်နိုင်ငံမှာရောက်နေပါတယ်။နီပေါ်ဝန်ကြီးချုပ် KP ရှာမာအိုလီရဲ့ဖိတ်ကြားချက်အရကရမနူးမျိုးတော်ကိုဒီနေ့ပဲရောက်လာတဲ့ဒေါ်အောင်ဆန်းစုကြည်ကတော့နီပေါ်နိုင်ငံဒုတိယဝန်ကြီးချုပ်နဲ့ကာဝေးဝန်ကြီးတို့ကလေဆိပ်မှလာရောက်နှုတ်ဆက်ပြီးကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့ကြကြောင်းလည်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ခီးစဉ်အတွင်းနီပေါ်သမ္မတနဲ့ဝန်ကြီးချုပ်တို့အပါအဝင်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စတွေကိုဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါဆိုရင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ပထမဆုံးအကြိမ်နီပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်နဲ့တွားရောက်ခဲ့တာပါ။ဒီမတိုင်ခင်2014ခုနှစ်မှာတုန်းကလည်းအတိုက်ခံခေါင်းဆောင်ဖြစ်တဲ့နီပေါ်နိုင်ငံကိုတွားရောက်ခဲ့ဦးပါတယ်။ကန်တမနူးမျိုးတော်မှာတောက်ကြနေကနေတင်းလာနေသည့်ချင်းပါသွားမဲ့အာရှပစိဖိတ်ထိပ်သီးဆွေးနွေးပွဲကိုလည်းဒေါ်အောင်ဆန်းစုကြည်တက်ရောက်မှာပါ။ထိပ်သီးဆွေးနွေးပွဲမှာတော့ငင်းချင်းပြစ်ကတ်တွေနဲ့ရာသီဥတုပြောင်းလဲမှုပါဝင်နိုင်ငံတကာနဲ့ဒေသရင်းကစိန်ခေါ်မှုတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကမ်ပီနယ်မှာဖြစ်ခဲ့တဲ့ပရိပကတ်တွေအတွင်းတိုင်းနယ်ချီရဲ့ရိုဟင်ဂျာမွတ်စလင်တွေအိန္ဒိယဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတဲ့အထိဖြစ်ခဲ့တဲ့အတွက်နိုင်ငံတကာနဲ့ဒေသရင်းမှာပါဝေဖန်တဲ့ထွက်ပေါ်နေချိန်မှာဒေသရင်းခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးဆွေးနွေးပွဲကိုဒေါ်အောင်ဆန်းစုကြည်တက်ရောက်လာတာလည်းဖြစ်ပါတယ်။မြန်မာဆွေးနွေးကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်ခံမထားရမယ်လဲဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။
ကမ္ဘာကြီးမှာယုံကြည်မှုပြက်ပြားတဲ့ပြဿနာကြီးနဲ့ရင်ဆိုင်နေရပြီးခိုင်မာတဲ့ဥစ္စာမှုနဲ့ပြတ်သားတဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတဲရက်ကပြောကြားလိုက်ပါတယ်။အာဂျင်တီးနားနိုင်ငံဘွဲနိုဆိုင်းရစ်မြို့မှာနတ်ဘန်စတင်မဲ့ G20 ထိပ်သီးညီလာခံကိုမတွားခင်အတွင်းမှုချုပ်ကအခုလိုသတင်းတောက်တွေကိုပြောကြားခဲ့တာပါ။ရာသီဥတုဖောက်ပြန်မှုတွေကြောင့်ရုတ်တရက်ကျလာနိုင်တဲ့ကပ်ဘေးဆိုးကြီးတွေမြေယာမှုတွေစီကိုကမ္ဘာကြီးဥတီနေတယ်လို့လည်းသတိပေးခဲ့ပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုတားဆီးဖို့ပြက်ကွက်နေတာကြောင့်တဘာဝဘေးဒဏ်တွေအရေးပေါ်အခြေအနေတွေပိုဖြစ်လာနိုင်တဲ့အပြင်လေထုညဉ့်ဉန်းမှုကြောင့်2050ခုနှစ်မတိုင်ခင်မှာကမ္ဘာစီးပွားရေးရဲ့27ထရီလီယံအထိထိခိုက်နိုင်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။နိုင်ငံတကာငွေကြေးရံမငွေအဖွဲ့ IMF ရဲ့အကြီးအကဲ Christine Lagarde ကတော့ အခုလောလောဆယ်ပိုပြီးစိုးရိမ်စရာဖြစ်နေတာကကုန်သွယ်ရေးတင်းမာမှုတွေဖြစ်တယ်လို့ပြောကြခဲ့ပါတယ်။မော်တော်ယာဉ်တွေအပေါ်သွင်းကုန်ခွန်တွေချမှတ်တာတခုရဲနဲ့ကမ္ဘာစီးပွားရေးတိုးတက်မှုနှုံးရဲ့တရားခိုင်နှုံးနီးပါးထိခိုက်နိုင်တယ်လို့မစ္စလာဂတ်ကပြောကြခဲ့ပါတယ်။နိုင်ငံတကာယင်းနှိမ့်မြုပ်တန်သူတွေကိုတရုတ်ဈေးကွက်ထဲကိုပို့ပြီးဝင်ခွင့်ပေးမယ်။ညာနာပစ္စည်းမူပိုင်ခွင့်တွေအပေါ်မှာအခိုင်အမာအကာအကွယ်ပေးမယ်လို့ G20 ထိပ်သီးစည်းဝေးပွဲမတိုင်ခင်တရုတ်သမ္မတရှီဂျင်ပင်ကတော့ပြောကြခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာ18နှစ်အရွယ်ထက်တန်းကျောင်းသား2ကိုတပ်ဖြတ်မှုတွေရဲတပ်ဖွဲ့ဝင်3ဦးမှာပြစ်ရှိကြောင်းတရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။ဒါဆိုရင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးစေဝါတပ်ဖြတ်ရေးစီစဉ်မှာပထမဆုံးအကြိမ်အာဏာပိုင်တွေကိုအပြစ်ပေးအရေးယူလိုက်တဲ့အမှုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်လာထဲမှာတော့မနီလာမြို့တော်ဆောင်ကမမောင်မဲမဲအမိုက်တင်နဲ့ပြည့်နေတဲ့လမ်းကြားတစ်ခုမှာစစ်ကြောတပ်ရွယ်ကျောင်းသားခီယန်လွိုက်ဒယ်လော့စန်တိုစ်ကိုပြစ်ခတ်တပ်ဖြတ်ခဲ့မှုနဲ့ကလုကန်မျိုးတရားရုံးကရတက်ဖွဲ့ဝင်3ယောက်ကိုရှေ့ရမရှိထောင်နဲ့140စီရင်ချက်ချလိုက်တာပါတရားရုံးစီရင်ချက်ပေါ်မှာတော့တည်ဆုံးသူကြောင်းသားရဲ့မိခင်ကကြိုဆိုလိုက်ပြီးတပ်ဖြစ်သူဟာမွေးစေဝါမှုနဲ့ဆက်နွယ်မှုရှိတဲ့အပြစ်ကင်းသူဖြစ်တဲ့တည်ရဲ့ပြက်လာရောက်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်အမှုမှန်ပေါ်ပေါက်အောင်ဝန်ဝင်းကူညီခဲ့ကြသူတွေအားလုံးကိုကျေးဇူးတင်ကြောင်းတရားရုံးကစီရင်ချက်ချပြီးနောက်မှာပဲမိခင်ဖြစ်သူကပြောခဲ့တာပါဆက်ကြောတဲ့ကြောင်းသားအသက်ခံလိုက်ရတဲ့အတွက်မွေးစေဝါတပ်ဖြစ်ရေးအစီအစဉ်မှာသမ္မတဒူတာတေရဲ့အားပေးမှုနဲ့ရတက်ဖွဲ့ဝင်တွေကတပ်ဖြတ်တာတွေဥရိမဲ့လျှို့တည်ကျူးလွန်နေတဲ့အကြောင်းတကြွလှူရှားသူတွေရဲ့ဆွဆဲချက်တွေပေါ်အာရုံစိုက်မှုတွေလည်းပုံများလာခဲ့ပါတယ်
ဒုတိယကမ္ဘာစစ်အတွင်းကအာဓမအလုတ်ခိုင်းစေခံခဲ့ရတဲ့တောင်ကိုရီးယား10ယောက်ကိုဂျပန်နိုင်ငံရဲ့မစ်ဆူဘီရှိအကြီးစားဆက်မှုလုပ်ငန်းကြီးကရော်ကြေးပေးဖို့တောင်ကိုရီးယားတရားရုံးချုပ်ကအမိန့်ချလိုက်ပါတယ်တိကျအမှုနှစ်ခုမှာအောက်ယုံတစ်ခုကချထားတဲ့ဆုံးဖြတ်ချက်အတိုင်းအသက်ရှင်ရှိနေသေးတဲ့အာဓမအလုတ်ခိုင်းခံခဲ့ရသူတွေဒါမှမဟုတ်တရားစွဲဆိုခဲ့သူတွေကို Mitsubishi ကတယောက်ကိုဒေါ်လာ9000ကနေတစ်သိန်း3000ကျော်အထိပေးဖို့အတွက်တရားရုံးချုပ်ကထပ်ပြီးတော့ဆုံးဖြတ်ခဲ့တာပါဒီလိုဆုံးဖြတ်တဲ့အတွက်စိတ်မကောင်းကြောင်းနဲ့လုံးဝလက်မခံနိုင်ကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်ခေါလုံနဲ့မဆုမြတ်မွန်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ G20 ဆက်မှုထိပ်သီးညီလာခံအကြောင်းကိုတင်ဆက်ပေးကြပါမယ်အာဂျင်တီးနားနိုင်ငံမှာကျင်းပမယ် G20 ဆက်မှုထိပ်သီးညီလာခံကမ္ဘာစင်ရင်းပေါ်ကိုနောက်တစ်ခေါက်တက်ရောက်ဖို့သမ္မတ Trump ပြင်ဆင်နေကြမှာပဲသူ့ရဲ့မဟာမိတ်တွေနဲ့ရန်သက်တွေကတော့လာမယ့်နှစ်ကြာရင်သူပြည်တွင်းမှာရင်ဆိုင်ရမယ့်စိန်ခေါ်ချက်တက်နာတွေကိုစောင့်ကြည့်နေကြပါတယ်ဒီမိုကရက်တစ်ထိန်းချုပ်တော့မဲ့အောက်လွတ်တော်ကနေပြီးတော့သမ္မတအပေါ်စုံစမ်းစစ်ရေးတွေလုပ်ဖို့ဖြစ်နိုင်ချေရှိသလို2016ရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရအောင်လို့ရုရှားကဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းရေးမှူး Robert Mueller ဦးဆောင်တဲ့လုပ်ငန်းစဉ်အပြီးသတ်တော့မဲ့အခြေအနေလည်းပါဝင်ဖြစ်ပါသည်။ VOA သတင်းတော့အချိန်မလုံးပေးပို့တဲ့သတင်းကိုတော့ Talking စွေးဝင်းကပြပြပေးပါလိမ့်မယ်။
Thank you, Mississippi. It is great to be
Mississippi ပြည်နယ်ကိုစားပြု Republican Party ရဲ့အထက်လက်တော်အမတ်လောင်းအရွေးခံမဲ့သူအတွက်သမ္မတ Trump ကမဲဆွယ်စည်းရုံးပေးနေတာဖြစ်ပါတယ်။ဒါဟာ2020သမ္မတရွေးကောက်ပွဲမှာသူပြန်ရွေးခံဖို့ပြင်ဆင်တာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်
။ Under Republican leadership, America is booming, America is thriving.
Republican ရဲ့ခေါင်းဆောင်မှုမှာအမေရိကဒုတိယထွန်းကားနေပါတယ်။အမေရိကစီးပွားဝါပြောပြီးဘယ်တော့မှမနိုင်မတူတဲ့အောင်မြင်မှုတွေနဲ့အောင်ပွဲခံနေပါပြီ။ကျွန်တော်တို့အပေါ်ပြန်လဲလေးစားလာနေကြပါပြီ။နိုင်ငံတကာအနေနဲ့လေးစားမှုပြန်လဲခံယူနိုင်လိုက်တာဖြစ်ပါတယ်
။ဒါပေမဲ့မကြာခင်ကကျင်းပခဲ့တဲ့သမ္မတသက်တမ်းဝင်ရွေးကောက်ပွဲတွေမှာဒီမိုကရက်တွေကအောက်လွှတ်တော်အမတ်နေရာအများစုအနိုင်ရလိုက်တဲ့အတွက် January လမှာအသက်ဝင်မဲ့အောက်လွှတ်တော်ရဲ့လှုပ်ရှားမှုတွေနဲ့သမ္မတ Trump ရင်ဆိုင်ရတော့မှာပါ။အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ရဲ့မှတ်ချက်ကတော့
So the American people voted for a change.
အမေရိကန်ပြည်သူတွေကအပြောင်းလဲအတွက်မဲပေးခဲ့ကြပြီးပါပြီ။သမ္မတ Trump ရဲ့လိုရည်တွေကိုဆန့်စစ်ပြီးမှမဲပေးခဲ့ကြတာပါ။သူတို့ရဲ့ကျန်းမာရေးဆက်ရှောက်မှုတွေကိုသမ္မတ Trump ပဲဖြစ်ဖြစ်ဖို့ကြိုးစားနေတာကို Congress လွှတ်တော်အနေနဲ့ဟန်တာပေးစီလိုတဲ့အတွက်မဲပေးခဲ့တာဖြစ်ပါတယ်။သူတို့နှစ်နှစ်ကြာစောင့်ခဲ့ပြီးမှဆန္ဒအရမဲပေးခဲ့ကြတာပါ
။ Party Genius လုံးရဲ့မူဝါဒရေးရာသူတည်သူ John Fortier ကတော့သမ္မတ Trump အနေနဲ့ Washington မြို့တော်မှာအာဏာညှိနှိုင်းမှုအသစ်ကိုကင်တွယ်ရတော့မယ်လို့အခုလိုသုံးသပ်လိုက်ပါတယ်။
Democrats will be in charge of the House of Representatives and will be able to investigate.
ဒီနောက်ကဒီမိုကရက်တွေကလူနည်းစုဖြစ်ခဲ့လို့သမ္မတကိုစုံစမ်းစစ်ဆေးဖို့မလုပ်နိုင်ခဲ့ပေမဲ့အခုဒီအောက်လွှတ်တော်ကိုထိန်းချုပ်ကိုကဲတော့မှဆိုတော့စုံစမ်းတာတွေလုပ်နိုင်တော့မှာဖြစ်ပါတယ်။သမ္မတနဲ့သဘောထားကွဲပြားမှုတွေကိုတကယ့်ကိုမီးမောင်းထိုးပြနိုင်ဖို့အခြေအနေတည်းအတွက်အခွင့်အလမ်းပွင့်တော့ပါပြီ
။ဒီမိုကရက်တို့ကတော့သမ္မတရဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးလိုမျိုးနယ်ပယ်တွေမှာတော့အတူတကွလှုပ်ဆောင်ဖို့ မူအားဖြင့်စ조사ကြွယ်ရှိပါတယ်။ဒါပေမဲ့ထရမ့်ရဲ့ထိတ်တိုက်ရင်ဆိုင်လို့တဲ့ပုံစံနဲ့နိုင်ငံရေးကစားတဲ့ဟန်ကအဓိကအဟန့်အတားလို့ဖြစ်နေတယ်လို့အကဲခတ်ပုဂ္ဂိုလ်ဂျင်ကက်စလာကသုံးသပ်ပါတယ်
။ It raises the price of whatever deal he wants to seek with Democrats. So if he wants to
deal with လုပ်ငန်းတစ်ခုကိုဒီမိုကရက်တွေနဲ့ညှိမယ်ဆိုရင်ဘလို့ပဲဖြစ်ဖြစ်အပေးယူမျှတအောင်လုပ်ရမှာပါ။သူအနေနဲ့တကယ်လှုပ်ဖြစ်အောင်လှုပ်ချင်တဲ့ဆန္ဒရှိရင်ပြည်ပသက်သက်လှုပ်ပြရမှာပါ။ဘာပဲလို့လို့အနိုင်ရအောင်တိုက်မယ်ဆိုတဲ့စိတ်ဓာတ်နဲ့ပြဿနာတစ်ခုရဲ့ပင်မဇက်ကောင်လှုပ်ပြခြင်းလို့တော့မရဘူးပေါ့ဗျာ
ထရမ့်နဲ့ပတ်သက်လို့အများကအကြီးအကျယ်စိတ်ဝင်တစားသိနေကြတာကတော့ထူးဆုံဆန်းရင်းမှုရောဘတ်မူလာဦးဆောင်တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကဆက်ဖက်မှုရှိမရှိစုံစမ်းစစ်ဆေးရေးရဲ့အပြီးသက်အစီရင်ခံစာပဲဖြစ်ပါတယ်ထရမ့်ကတော့ဒီစုံစမ်းစစ်ဆေးရေးကို which hand နိုင်ငံရေးပြောကနဲ့သူ့ကိုကြောက်တွန်းလုပ်ကြံတာလို့ဆိုပါတယ်ဒီစုံစမ်းစစ်ဆေးရေးနဲ့ပတ်သက်လို့ Brookings စုတေသနဌာနရဲ့သူတေသီ Elaine Kamat ကတော့
We don't know what Mueller has. We don't know when he's going to drop it. We don't
know. Mueller ဘာစုံစမ်းလို့ရထားတယ်လဲဆိုတာကျွန်တော်တို့မသိရသေးပါဘူး။သူဘယ်တော့အစင်ကစားထုတ်ပြန်မလဲဆိုတာလည်းမသိပါဘူး။နောက်တစ်ပတ်လောက်ဆိုရင်ကောအစင်ကစားထွက်လာပြီးတော့15မူလောက်ထက်ပြီးတရားစွဲဆိုအောင်မလားဆိုတာလည်းမပြောနိုင်သေးပါဘူး။ကျွန်တော်တို့မသိသေးတဲ့ဒီအမေတွေကဒီအစိုးရကိုလွှမ်းမိုးနေတာပါ။
အင်္ဂါနေ့ကမစ္စဆစ်ပီပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်ရွေးပွဲမှာ Republican အမတ် Cindy Hyde Smith အနိုင်ရတဲ့အတွက်သမ္မတ Trump အထိုက်လျောက်စိတ်သက်သာရာရသွားပါတယ်။ဒါကြောင့်အထက်လွှတ်တော်မှာ Republican အမတ်48နေရာကနေ53နေရာအထိတိုးပြီးအများစုအဖြစ်လာမယ့်နှစ်နှစ်အတွင်းဆက်လက်ရပ်တည်သွားမှာဖြစ်ပါတယ်ရှင
်။ဒေါ်ရှင်များရှင်မြန်မာနိုင်ငံမှာရဲဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေအပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရက်ဖက်လူခွေရေးဆိုင်ရာအစင်ကစားကဖော်ပြပါရယ်မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလားဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်တယ်လဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်နဲ့မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတ္တရှင်တွေအနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ချင်းလေးမြင်းမြတ်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ဓာတ်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါရစေ။အခုဆက်ပြီးတော့ VOA ကနေကြာသာပေးနေညနေခင်းသတင်းတွေကိုဓာတ်ရိုက်တင်ဆက်ပေးပါမယ်။ခုတစ်ခါမှာတော့ VOA တင်တဲ့နောက်ကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့အင်ဒီဂျီယာရဲ့နောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါမယ်။အင်ဒီဂျီယာသားရဲ့အနေနဲ့အခုခါမှာလုံခြုံမှုရှိရလို့ခန့်စားရတဲ့အကြောင်းဂျီယာအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားမှာဟိုးယင်နှစ်ပေါင်းများစွာကလို့အတူတကွငြင်းချမ်းစွာရှင်တွဲနေဖို့ကတော့မဖြစ်နိုင်တော့ဘူးလို့လည်းပြောပါတယ်။နိုင်ငံတကာသတင်းမီဒီယာတွေကအင်ဒီယာအနီးမှာမွတ်စလင်10ဦးအသက်ခံရတဲ့ဖြစ်ရပ်ကိုပဲသိရှိစိတ်ဝင်စားပြီးတော့ကျန်တဲ့ဖြစ်ရပ်တွေကိုသိအောင်မသိကြတဲ့အပေါ်မကြေညာတဲ့စကားကိုလည်းပြောဆိုထားပါတယ်။ဆိုရတဲ့ဖြစ်ရပ်တွေနဲ့ရှင်တွဲပြီးတော့နိုင်ငံတကာသတင်းမီဒီယာတွေမှာထင်ရှားလာတဲ့အင်ဒီယာဂျီယွာဒီကနေ့ဘဲချင်းလေးမှာရှိနေပါလေ။ကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့ကိုကျော်သိန်းကပြပြပေးပါလိမ့်မယ်။
2019ခုနှစ်ဩဂုတ်လမတိုင်ခင်ကဆိုရင်ရခိုင်ပြည်နယ်တွင်တခြားနေရာတို့မှာရုံးရင်းဆံကပြိပခဖြစ်ရတွေရှိခဲ့တာတောင်မှအင်းတင်ရွာကိုရိုက်ခတ်မှုမရှိဘဲတီတီငင်းငင်းရှိခဲ့တာကြောင့်အင်းတင်ရွာကပေးတဲ့ငင်းချမ်းရေးသင်ခန်းစာဆိုပြီးပြည်တွင်းထုတ်မော်ကုန်းမဂ္ဂဇင်းမှာ2015ခုနှစ်စက်တင်ဘာလကစောင်းမားရှိတဲ့ဘုတ်နဲ့တင်စားရေးသားဖော်ပြခံခဲ့ရမှုပါတယ်။မောင်းတော်တို့မျိုးလုံးနှီးပါမှာရခိုင်နဲ့မွတ်စလင်တစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့အချိန်မှာတော့အင်းတင်မာကမွတ်စလင်နဲ့ရခိုင်ကြားညီကိုလိုနေခဲ့ကြတာလို့အသက်32နှစ်အရွယ်လက်ရှိဂျေးရွာအုတ်ချုံရေးမှူးကုကျော်စိုးမှုကပြောသလိုအခြေအနေဘယ်လိုပြောင်းလဲသွားတယ်ဆိုတဲ့အပေါ်သူ့အဆိုကိုလည်းကြားခဲ့ရပါတယ်
။2016ခုနှစ်သုံးလပိုင်းလောက်မှာစပြီးတော့သူတို့ကရခိုင်လေကိုမငှားတော့ဘူး။ကျွေးတွေကိုမငှားတော့ဘူး။အဆက်အသွယ်မလုပ်တော့ဘူးဖြစ်တယ်။လုပ်တဲ့သူတွေကိုလည်းသူတို့အချင်းချင်းသတ်တယ်။နှိပ်စက်တယ်။အဲ့လိုပုံစံမျိုးနဲ့လုံလာတယ်။ဒီ2016သုံးလပိုင်းနောက်ပိုင်းမှာပေါ့။
2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရွာသားဦးမောင်နဲ့အသက်ခံရတဲ့ဖြစ်ရပ်နောက်ပိုင်းမှာတော့အခြေအနေတွေကအဆိုးပဲပိုပြီးပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီဖြစ်ရပ်ရဲ့နောက်ဆက်တွဲဖြစ်စက်တင်ဘာလ2ရက်နေ့မှာမွတ်စလင်10ဦးကိုလူညိုရေးတပ်ဖွဲ့တွေနဲ့ရွာသားတို့ကတပ်ပစ်လိုက်ပြီးတော့အဆုအပြုံလိုက်မြေမြုပ်တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးအဲ့ဒီအကြောင်း Rider သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကစုံစမ်းဖော်ထုတ်လိုက်တာကြောင့်အထင်ကြီးဖြစ်သွားတော့တာပါပဲ။အင်ဂျီ190လောက်လူဦးရေအပြင်800ကျော်ပဲရှိတဲ့အင်းဒင်ရွာရဲ့ပတ်ဝန်းကျင်မှာလူဦးရေ9000ကျော်ရှိတဲ့မွတ်စလင်ကြီးရွာတွေအရင်တုန်းကရှိခဲ့ဘူးပါလေ။အခုတော့အဲ့ဒီရွာတွေလုံးဝမရှိတော့ဘဲအင်းဒင်ရွာတစ်ရွာပဲရှိပါတော့တယ်။ဒီအခြေအနေကသူတို့အတွက်လုံခြုံမှုရှိတယ်လို့ခန်းစားရတဲ့အကြောင်းကိုကျော်စိုးမိုးကပြောပါတယ်
။လူရှင်ကတော့ကျွန်တော်တို့ဟိုပုံမှန်နဲ့ပြောလို့ရှိရင်ကလားမရှိရင်လူရှင်ကပဲကျွန်တော်တို့ကတော့အရင်ကကလားရှိတယ်ဆိုလို့ရှိရင်ကြောက်နေရတယ်ဘင်္ဂလီတရှိတဲ့အချိန်မှာကျွန်တော်တို့ဘယ်နဲ့တက်မလဲဟိုကဘာဖြစ်မလဲ။လူမရှိလို့ဆိုလို့ရှိရင်ကျွန်တော်ကလူထုံသွားပြီ။အဲ့လိုပဲကျွန်တော်ခံယူလေ
။နိုင်ငံတကာသတင်းမီဒီယာတွေကအင်းဒင်ရွာလေးကိုအခုချိန်ထိစိတ်ဝင်စားဆဲရှိပြီးမကြာခဏလာပြီးတော့မေးမြန်းတာတွေရှိနေဆဲဖြစ်ပြီးတော့သူတို့ရဲ့စိတ်ဝင်စားမှုကဖြစ်ရက်တစ်ခုတည်းပေါ်မှာပဲရှိနေတဲ့ပေါ်ရွာသူရွာသားတွေရင်ထဲမှာခံစားချက်ရှိနေတာကိုကိုကျော်စိုးမိုးပြောစကားကထင်ဟပ်နေပါတယ်
။ကိုခဲလာက28ရက်ကသတင်းမီဒီယာဖွင့်လာတယ်။နားရည်ကြီးမှာဆရာကစားကျွန်တော်မေးတယ်။ကျွန်တော်အင်းနဲ့မှမရှိရတော့ကျွန်တော်မသိဘူး။ဒီနေ့ကျင်မှာကျွန်တော်ကဖြည့်ပြန်နေတယ်ဟိုအင်းနေမှာဒီဖြစ်စဉ်တော့အချက်မဲ့ဖြစ်စဉ်တော့ဟိုကဆက်မစစ်ခုနှစ်ရက်ပေါ့နော်ဒီ2000ဆုံးအဲ့တုန်းကဥမုံနေတိတော်ရဲ့ဟာတိလားအတင်းကျွန်တော်ကအင်တာဗျူးလက်မီဒီယာသမားတွေခေါ်တိုင်းမသိဘူးဒီလိုချင်းကျွန်တော်ထမဲတယ်မော်ရော့မြောက်ပိုင်းမှာဟိုရေးပေါ်ရားဆိုတဲ့ယောမှာဟိန္ဒူလူမျိုးတရားယောအသက်ခံတယ်အဲ့ဒီဟာတော့တိလားဒီညာကျွန်တော်ထမဲတာအဲ့ဒါလည်းမသိဘူးလေအဲ့ကျွန်တော်ဒီဝဲနေရဲလို့ဒီကြမ်းလာပြီးတော့ဒီကြမ်းမှာဘာဖြစ်ပြင်းနေလဲဆိုတာကိုအခုလုံးသိရမှာမီဒီယာဆိုတော့တိတိနဲ့တိထဲရဲဟာပါလေအင်းဒီမှာဥမောင်းနေအသက်ခံရတဲ့ဟာကိုမသိရင်ထားလိုက်ပါမော်တော်မြောက်ပိုင်းမှာရှိသူမျိုးတရားကျော်အသက်ခံရတာတော့သိနေတာပ
ါတပတ်နဲ့တစ်ဖက်ရုံးဝင်းဆန်ခတ်အခြေအနေနဲ့တပ်ဖြတ်တဲ့ဖြစ်ရပ်တွေဖြစ်ခြင်းကကိုကျော်စိုးမှုဟာရွာမှာရှိနေတာမဟုတ်ဘဲအဲ့ဒီဖြစ်ရပ်တွေဖြစ်ပြီးတလကျော်လောက်မှမှရွာကိုပြန်ရောက်လာတာဖြစ်ပြီးတော့အုတ်ချိုရည်မှုဖြစ်တာလဲ10လောက်လောက်ပဲရှိပါသေးတယ်VOA အပါဝင်သတင်းမီဒီယာသမားတွေကကြံတဲ့ကြေးရွာသားတွေကိုမေးမြန်းမှုစူးစမ်းပေမဲ့လည်းဖြေဆိုခြင်းသူမရှိပဲသူတို့တွေအားလုံးဟာရွာဖုံးကြီးကျောင်းထဲမှာစုဝေးပုံအောင်နေခဲ့ကြရတာကြောင့်ဖြစ်ပျက်သွားတာတွေကိုမသိကြဘူးလို့ပဲတုံ့ပြန်ပါတယ်အသက်ခံရလို့ဒေဆုံးသွားသူဥမောင်နေရဲ့ဇနီးဖြစ်သူကဆိုရင်သတင်းမီဒီယာတွေကမေးမြန်းခွင့်ပန်ကြားတာကိုတူတူခါခါညင်ပေတယ်လို့ဓာတ်ပုံဗီဒီယိုတွေလည်းလုံးဝရိုက်ခွင့်မပြုပါဘူးသူပြောတာကတော့အရင်ရင်ကသူအများကြီးဖြေဆိုခဲ့ဘူးပေမဲ့လည်းဘာမှထူးခြားမလာတာကြောင့်ပါတဲ့သူပြောတဲ့ဘာမှထူးမလာဘူးဆိုတာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့ဖြစ်ရမှာပါဝင်နေဆိုတဲ့ဆွဆွဲချက်နဲ့အချင်းကြနေသူသူ့ရဲ့သားကြီးနဲ့သားလက်တို့နှုတ်ဦးပြန်လွတ်မလာသေးတာကိုရည်ညွှန်းတာပါဒီလိုမျိုးဒဏ်ရာတွေနဲ့ခံစားနာကျင်နေတဲ့အင်းဒင်ရွာလေးဟိုးအရင်လိုအေးအေးချမ်းချမ်းနဲ့ရှင်တွဲနေထိုင်နိုင်တဲ့အခြေအနေပြန်ရောက်နိုင်ပါဦးမလားအုတ်ချုပ်ရည်မှုကိုကျော်စိုးမိုးကတော့
ကျွန်တော်တို့ကဘာမှမလုပ်တဲ့ဟာကိုသူတို့ကလာပြီးရင်စားချတဲ့ဟာကိုပြန်ပြီးတော့တအားတရာဖြစ်မယ်ဆိုတာမလိုပါနဲ့
။အင်းဒီရောကို VOE နဲ့တခြားသတင်းမီဒီယာတွေရောက်တဲ့အချိန်မှာရွာသူရွာသားတွေဟာသူတို့ရဲ့နေတဲ့ဒူဝဘဝကိုပုံမှန်ဖြတ်တန်းနေပြီးကျောင်းသားကလေးငယ်တွေလည်းကျောင်းတက်ဖို့ပျော်ပျော်ရွှင်ရွှင်သွားလာနေကြတာကိုမြင်တွေ့ခဲ့ရပါတယ်ခင်ဗျာ
။ခုကျွန်တော်သင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါကတော့ထိုင်းမြန်မာနယ်စပ်ကမေတော်ဆေးကံဖွင့်ထားတဲ့ဒေါက်တာဆင်တီးယားမောင်ကို NPEACE Award ချီးမြှင့်လိုက်တဲ့တင်ဒင်ကိုတင်ဆက်ပေးကြပါတယ်။နေပေါင်း30နီးပါးမေတော်ဆေးကံဖွင့်ပြီးတော့ရွှေပြောင်းလူသမားတွေနဲ့စီပေးတဲ့ခံရတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးလူမှုရေးပညာရေးဆိုင်ရာလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့ဒေါက်တာဆင်တီးယားမောင်ကိုအာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနေပြီးတော့ NPEACE Award ကိုချီးမြှင့်လိုက်ပါတယ်။ပြည်ပခဖြစ်နေတဲ့ဒေသတွေမှာအမျိုးသမီးမိခင်လောင်းတွေနဲ့ပတ်သက်လို့ကျန်းမာရေးစောင့်ရှောက်မှုတွေပေးတာကြောင့်အခုလိုစုချီးမြှင့်ခံရတာလည်းဖြစ်ပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းတင်ဆက်တော့မင်းမာကတင်ပြပို့ထားပါတယ်ရှင်
။အခုလိုမျိုး NPEACE လို့ခေါ်တဲ့စုချီးမြှင့်ခံရတာဟာလူ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့လူသားချင်းစာနာတဲ့အကူအညီတွေလိုအပ်နေတယ်ဆိုတာကိုမိမောင်းထိုးပြသလိုက်တာဖြစ်တယ်ဆိုပြီးဒေါက်တာစင်တီးယားမောင်ကပြောပါတယ်
။ဆရာတကာဒီအနေနဲ့ပေါ့နော်ဒီအစီအမချင်းနဲ့လာကြတော့ဒါအဲကျမတို့ကတော့အများကြီးကိုမရှိကြဘူးသူတို့ကတော့ကျမတို့ဒေတာတွေမှာအဲရှိနေတဲ့ဒီအခွင့်အရေးချိုးဖောက်မှုနဲ့ဒီကနေကနာထောက်ထားမယ်ပုံတွေအများကြီးရှိနေလို့ဆိုတော့လေအမီကထုတ်ပြရတဲ့ဖြစ်လို့ဒီဆောင်ရနေတဲ့ဒီဟိုကအခွင့်အရေးတွေဒီချစ်ပြီးခွင့်အရေးတွေလည်းလည်းကျမတို့ပို့ပြီးတော့ဆက်ပြေဆောင်ရမှုတွေအကောင်းရမယ်
ဒီနှစ်ထဲမှာကိုပဲအခုရရှိတဲ့စုနဲ့ဆိုရင်ဒေါက်တာစင်တီးယားမောင်ဟာစ စုသုံးစုရရှိထားပါပြီ။ပြည်တွင်းစစ်တေကြောင့်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာလက်ရှိငင်းကြဲရေးနဲ့အပြစ်ခတ်ရစေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေပေမဲ့ငင်းကြဲရေးဖြစ်စဉ်တွေကအစဉ်ပြေချောမွေ့မှုတွေမရှိသေးတာကြောင့်လူမှုတွေကတော့စိုးရိမ်ပူပန်မှုတွေရှိနေသေးပဲဆိုပြီးဒေါက်တာစင်တီယာမောင်ကပြောပါဗျ။ဒီ
ရှိအတွက်ကိုထိတ်ချရတဲ့ဒီကွန်ပျူတာဒေတာတွေနေထိုင်ဒီကွန်ပျူတာဒေတာတွေမှာဒီကံလို့ရတာဟောနော်အကျိုးခံစားခွင့်ရှိတဲ့အဖြစ်လေးတစ်ခုဟာတစ်ခုကတော့ဒီနေထိုင်ဖြစ်စဉ်ဒါဖြစ်ရတဲ့မတော်နေတဲ့အပေါ်မှာလည်းဒါဆေးရတူရောက်နေတယ်ဆိုတော့ရှိရတာ
ဒေါက်တာစင်တီယာမောင်နဲ့အတူအာဖဂန်နစ္စတန်ပါကစ္စတန်ဖိလစ်ပိုင်သီရိလင်္ကာအင်ဒိုနီးရှားစတဲ့နိုင်ငံတွေကအမျိုးသမီးအလုံးပေါင်း50ကျော်ဟာဒီစုကိုအဆိုပြုတင်သွင်းခံခဲ့ရတာပါဒီနောက်မှာတော့အွန်လိုင်းကနေမဲပေးရွေးချယ်ရမှာတော့စုရရှိသူ10ဦးထဲမှာဒေါက်တာစင်တီယာမောင်ပါဝင်ခဲ့ပါတယ်ဒေါက်တာစင်တီယာမောင်ဟာပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဝါရှင်တန်တက္ကသိုလ်ကနေ2018ခုနှစ်အတွက်ပေးတဲ့ Root Prize ဆုကိုလည်းချီးမြှင့်ခံခဲ့ရပါတယ်ဒီနှစ်ထဲမှာပဲထိုင်းလူခွင့်ရေးကော်မရှင်ကပေးတဲ့ဆုတစုကိုလည်းရရှိခဲ့တယ်လို့အခုအာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနေ And Peace Award ကိုရရှိခဲ့တာဖြစ်ပါတယ်1988ခုနှစ်ဒီမိုကရေစီရေတော်ဘုံကြီးအပြီး1989ခုနှစ်မှာဒေါက်တာစင်တီယာမောင်နဲ့အတူကျောင်းသားလူငယ်တွေဟာမဲတော်ဆေးကန်းကိုစတင်တည်ထောင်ခဲ့ကြတာပါမဲတော်ဆေးကန်းစတင်တည်ထောင်ခါစကကရင်လေးလုံးနဲ့စတင်ခဲ့ပြီးအခုဆိုရင်တစ်နှစ်ကိုပြင်ပလူနာပြသမှုနှုန်းလူရေသသိန်းကျော်ရှိနေပါတယ်2018ခုနှစ်စရင်းအရတစ်နှစ်ကိုကလေးငယ်ပေါင်း2500ခန့်မဲတော်ဆေးကန်းမှာပဲမွေးဖွားနိုင်ခဲ့ပြီးပညာရေးအနေနဲ့ကတော့ကျောင်းသား800ကျော်လောက်စတင်နေတဲ့ကလေးဖွံ့ဖြိုးတိုးတက်မှုစင်တာလို့အမည်ပေးထားတဲ့ရွှေပြောင်းစတင်ကျောင်းတစ်ကျောင်းကိုလည်းတည်ထောင်ထားပါတယ်ဒါအပြင်တိုင်းရင်းသားဒေသတွေကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအတွက်ဒီဘက်ဆိုင်ရာသင်တန်းပေါင်းများစွာကိုလည်းပို့ချနိုင်ခဲ့ပြီးဒေါက်တာစင်တီယာမောင်ဟာအမေရိကန်ဂျပန်ဖိလစ်ပိုင်ဟောင်ကောင်ထိုင်ဝမ်ဂျာမနီစပိန်နဲ့ထိုင်းနိုင်ငံတွေကပေးအပ်တဲ့စုတွေနဲ့နိုင်ငံတကာကချီးမြှင့်တဲ့စုပေါင်း28စုကိုရရှိထားပြီးဖြစ်ပါတယ်ရှင်
။မင်းမသတင်းပေးပို့ထားတာဖြစ်ပါတယ်ဒေါက်တာရှင်များရှင်ခုကမှတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကြော်ကိုကောင်းလင်ဦးကပြပြပေးပါလိမ့်မယ်
ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္လန္တိတ်စာချုပ်ဖွဲ့ NATO ကစစ်သင်းမောတွေဆစ်လွတ်ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုရဲ့ပန်ချချက်ကိုတော့ဒီနေ့ထုတ်ဂျမန်သတင်းစာဘက်မှာဖော်ပြလိုက်တာပါ။ဒီနေ့မှာပဲတူရီသမ္မတရီချစ်တိုင်ယာအာရိုဝန်ကလည်းယူကရိန်းနဲ့ရုရှားကြားကြောင်းဝင်ဆက်ဆက်ညှိနှိုင်းပေးဖို့ကန့်လန့်ခဲ့ပါတယ်။ယမန်နိုင်ငံမှာဆော်ရီကဥဆောင်တက်ခတ်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုဆုံးသက်ရေးဥပဒေကြမ်းတစ်ရပ်ကိုအမေရိကန်ထက်လွှတ်တော်မှာထောက်ခံမဲ63မဲကန့်ကွက်မဲ38မဲနဲ့မနေ့တုန်းကအတည်ပြုလိုက်ပါတယ်ဒီမဲခွက်ထောက်ခံမှုကိုကြည်ချင်းအဖြစ်ဆော်ရီအာရေဗျနိုင်ငံနဲ့ပတ်သက်လို့လွှတ်တော်မှတ်တင်တဲ့အင်ဗီရိုကြားသဘောထားကွဲတာကိုပြသရလဲရောက်နေပါတယ်အမေရိကန်မှာအခြေချဖို့တရားဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကယာယီစကန်တခုမှာသမ္မတထရန့်ဆွေရဲ့လွှဲရကြောင်းဆယ်ကျော်တပ်တွေလုံခြုံမှုစိုးရိမ်စရာဖြစ်နေရတဲ့အကြောင်း AP သတင်းဌာနကသတင်းထုတ်ပြန်လိုက်ပါတယ်ဆယ်ကျော်တပ်ကလေးတွေဆော့ရှောက်သူတွေရဲ့နောက်ကျောင်းရှင်းရှင်းကို FBI ကလက်ပူရိုင်နဲ့စစ်ဆေးတာမျိုးမရှိသလိုစိတ်ကျမ်းမာရေးဆိုင်ရာဝန်ထမ်းတွေလည်းအင်တန်အားနည်းတဲ့အကြောင်း AP ကစုံစမ်းဖော်ထုတ်ခဲ့တာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ချစ်ချစ်ရေးခီးစဉ်နဲ့အာရှပစိဖိတ်ထိပ်သီးအစည်းအဝေးတက်ရောက်ဖို့နီပေါ်နိုင်ငံမှာရောက်နေပါတယ်။နီပေါ်ဝန်ကြီးချုပ် KP ရှမာအိုလီရဲ့ဖိတ်ကြားချက်အရခထမနုမျိုးတော်ကိုဒီကနေ့ပဲရောက်လာတဲ့တော်အောင်ဆန်းစုကြည်ကတော့နီပေါ်နိုင်ငံဒုတိယဝန်ကြီးချုပ်နဲ့ကာဝဲဝန်ကြီးတို့ကလေးစိတ်မှလာရောက်နှုတ်ဆက်ခဲ့ကြပြီးကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့ကြတဲ့အကြောင်းလဲမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ
။သတင်းချင်းချုပ်ကိုကောင်းလေးဦးကကြေညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆွေမြန်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှန်ခါလီဖြစ်ပါတယ်။ကျမဤတန်းစင်ပါရှင်။ VOA American တန်းညပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:00-10:00အထိလိုင်းဒိုမီတာ24.55 MHz တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this